နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ဖက်ဒီမိုကရက်ပါတီသမ္မတလောင်းဟယ်လာရီကလင်တန်အနိုင်ရအောင်သတင်းမီဒီယာတွေကဝင်ရောက်ဆွတ်ဖက်နေကြတယ်လို့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကဆွဆဲပြောကြားလိုက်ပါတယ်။ထရမ့်အနေနဲ့လက်မခံနိုင်လောက်တဲ့လိမ္မိုင်းဆန်ရာစော်ကားမှုတွေကျွလွန်ခဲ့တယ်ဆိုတဲ့ဆွဆဲမှုအများအပြားကိုညှင်းဆုံနေတဲ့တစ်ချိန်တည်းမှာပဲအခုလိုတံပြန်ပြောကြားလိုက်တာဖြစ်ပါတယ်။သူ့ပေါ်ဆွဆဲပြောဆိုနေသူတွေဟာဟန်ဆောင်ပြီးပြောဆိုနေကြခြင်းဖြစ်ကြောင်းသူတို့အနေနဲ့တက်တဲ့အထောက်အထားဘာမှမပြနိုင်ကြောင်းစနေနေ့ကNew Hampshire ပြည်နယ်မှာပြုလုပ်တဲ့မဲဆွဲစည်းရုံးမှုအတွင်းထရမ့်ကထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ Hillary Clinton ကိုတရားစွဲသင့်ကြောင်းသူမအနေနဲ့ထောင်ချတဲ့အကြောင်းဒါပေမဲ့သူမဟာသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နေပြီးရွေးကောက်ပွဲကလည်းလှုပ်ပွဲကြီးဖြစ်နေကြောင်းစနေနေ့အစောပိုင်းကထရမ့်က Twitter လူမှုကွန်ရက်ကတဆင့်ပြောကြားလိုက်ပါတယ်။ Clinton နိုင်ငံသားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကကိုယ်ပိုင် Internet Server အသုံးပြုခဲ့တဲ့အတွက်သူမကိုထောင်ချတဲ့ကြောင်းထရမ့်ကအချင်းချင်းပြောကြခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ Clinton ပေါ်တင်ထားတဲ့ဆွေးချက်တွေဟာမလျော်ကန်ကြောင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးမှ FBI ညွှန်ကြားရေးမှူး James Comey ကဇူလိုင်လတုန်းကကြေညာခဲ့ပါတယ်။